တော်ရရှိမြခင်ဗျာအမေရိကန်နိုင်ငံမှာအခု2008ခုနှစ်17လတာအတွင်းမှာလူနှစ်သန်းနီးပါးလောက်အလုတ်ကိုင်းဆုံးရှုံးသွားတဲ့အတွက်34နှစ်တာအတွင်းအဆိုးဝါးဆုံးအလုတ်လက်မဲ့ပြဿနာနဲ့ရင်ဆိုင်နေရပြီလို့အမေရိကန်အလုတ်သမားဝန်ကြီးဌာနကတောက်ကြာနေ့ကသတင်းထုတ်ပြန်လိုက်ပါတယ်သမ္မတဂျော့ဂျ်ဒဗျူဘော့ရှ်ကလည်းပဲအမေရိကန်ပြည်သူတွေစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပြီလို့ပြီးခဲ့တဲ့သတင်းပတ်က ABC ရုပ်မြင်သံကြားနဲ့တွေ့ဆုံခဲ့မှာပထမဆုံးအကြိမ်ဝန်ခံပြောကြားတော့ပါတယ်
I'm sorry it's happening of course obviously
စီးပွားရေးကျဆင်းမှုနဲ့အမှန်တကယ်ရင်ဆိုင်နေရပါပြီတကယ်ပဲစိတ်မကောင်းပါဘူးပြည်သူတွေအလုပ်လက်မဲ့ဖြစ်တာမိသားစုပင်စင်ဝေးဆုံးရှုံးမဲ့အရေးစိုးရိမ်ပူပန်နေရတာတွေကိုတကယ်ပဲမလိုလားပါဘူးလို့အမေရိကန်သမ္မတဘုရှ်ကပြောသွားတာပါအခုဆိုရင်စီးပွားရေးကျဆင်းမှုကြောင့်အမေရိကန်နိုင်ငံတစ်ခွန်းမှာကုမ္ပဏီတွေဝန်ထမ်းအင်အားရှော့ချနေတဲ့သတင်းတွေနေ့စဉ်မပြတ်ဆိုသလိုကြားနေရပါတယ်။နိုဝင်ဘာလတလတဲမှာတင်အလုပ်ပြုတ်သွားတဲ့ကုမ္ပဏီဝန်ထမ်း9သိန်း300ကျော်ရှိပါတယ်။အခြေအနေတွေဒီထက်ပိုဆိုးလာဖို့ရှိတယ်လို့လည်းလေ့လာသူတွေကပြောပါတယ်။အခုကြုံနေရတဲ့စီးပွားရေးကျဆင်းမှုဟာ2009ခုနှစ်ဒီဇင်ဘာလကတည်းကစခဲ့တာလို့အမေရိကန်အမျိုးသားစီးပွားရေးသုတေသနဗျူရိုကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်။နယူးယောက်တက္ကသိုလ်ကစီးပွားရေးပညာရှင်ပမခနိုရီယာရူဘီနီကလည်းပဲ250အတွင်းအဆိုးဝါးဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပြီလို့ပြောပါရယ်။ဒါအပြင်အမေရိကန်သမိုင်းတစ်လျှောက်မှာကြုံတွေ့ခဲ့ရတဲ့စီးပွားရေးကျဆင်းမှု7ကြိမ်ထဲမှာအခုဒီကြိမ်ဟာအဆိုးဆုံးထဲမှာပါဝင်တဲ့အလျောက်တခြားကမ္ဘာနိုင်ငံတွေကိုပါမိကိုကြွက်လျှောက်ကြက်ရိုက်ခတ်မှာဖြစ်တယ်လို့တခြားအမေရိကန်စီးပွားရေးကျွမ်းကျင်ပညာရှင်တွေကလည်းသုံးသပ်ထားပါရယ်။အမေရိကန်ခြေစိုက်မြန်မာစီးပွားရေးပညာရှင်ဦးစိန်ထီးကလည်းပဲအလားတူရှုမြင်ပါရယ်။
အခုအမေရိကန်နိုင်ငံရဲ့စီးပွားရေးအတူတနိုင်ငံလည်းမဟုတ်ဘူးအမေရိကန်နိုင်ငံကဘာမှစီးပွားရေးအပြင်အများကြီးစွန့်ကြုံထားတယ်။ဘာကြောင့်လဲဆိုဒီပကုံတွေတော်တော်များများနိုင်ငံတွေဒီကအမေရိကန်နိုင်ငံဈေးခွက်ကိုအများကြီးတို့ကရောင်းချတယ်။အမေရိကန်လည်းဒီလိုပြန်ဝယ်တယ်။ဥပမာဆိုပါစို့ဗျာတရုတ်နိုင်ငံဆိုအမေရိကန်နဲ့ကုန်သွယ်မှာနည်းတာမှမဟုတ်လေ။ဘယ်နိုင်ငံမှဆိုကြည့်လိုက်တော်တော်များများကအမေရိကန်နိုင်ငံဈေးခွက်ကိုလူကြတယ်ပေါ့ဗျာ။အမေရိကန်မှာအကြောင်းဆိုတော့သူကကျွန်တော်လည်းအမြင်ပြောတယ်ပတ်ချေးစီးပါဝါခေါ်တယ်။နော်ဝယ်နေဆုံးအသိများတယ်တို့တထိန်ပြည်စီမံရေးဝယ်တယ်လို့ပေါ့ဗျာအဲ့လိုဖြစ်တဲ့အခါကျတော့အမေရိကန်နိုင်ငံရဲ့ပတ်ချေးစီးပါဝါများတဲ့အခါကျတော့သူကအခု crisis ဖြစ်ပြီ financial crisis ကနေငွေကြေးတက်တဲ့ပြီးတော့လုတ်တိပြုတ်ကြ non time media တခါလဲဆင်းလာပြီဆိုလို့ရှိရင်ငွေရှားလာတဲ့အခါကျအဲ့ဒီမဝယ်နိုင်ဘူးမဝယ်နိုင်ဒီဘက်နိုင်ငံကထိခိုက်ပါဘူ
းအမေရိကန်ရဲ့စီးပွားရေးကျဆင်းမှုကြောင့်အခုဆိုရင်အခြားကမ္ဘာနိုင်ငံအတော်များများမှာပါစီးပွားရေးနှေးကွေးကျဆင်းမှုတွေနဲ့မတိမတားရောတိတိတတ်တာပါစတင်ကြုံတွေ့နေရပြီဖြစ်ပါတယ်မြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကတော့အနောက်နိုင်ငံတွေနဲ့ငွေကြေးဆက်သွယ်ဆောင်ရွက်မှုမရှိတဲ့အတွက်နိုင်ငံတကာငွေကြေးကရက်ကမြန်မာပြည်ကိုမထိခိုက်နိုင်ဘူးလို့ပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးသိန်းစိန်ရဲ့ပြောကြားချက်ဟာစီးပွားရေးပညာရှင်ဦးစိန်ထေးရဲ့အမြင်နဲ့ဆန့်ကျင်နေပါတယ်
။ဒါလိုက်မရှိဘူးဆိုရင်တော်ရတော့အဖြစ်ရှိတယ်။အမေရိကန်နဲ့ဒါလိုက်မရှိဘူးမှန်တယ်။ထိုင်းနဲ့ရှိတယ်ကျွန်တော်နိုင်ငံ၊တရုတ်နဲ့ရှိတယ်၊အိန္ဒိယနဲ့ရှိတယ်၊စင်ကာပူနဲ့ရှိတယ်ဟုတ်တယ်မလား။လို့ရတဲ့ကကြအဲ့နိုင်ငံတွေတော့ရိုက်ခတ်မှာပဲအဲ့တော့ထိုင်းနိုင်ငံလည်းပဲအမေရိကန်နိုင်ငံပို့လာချင်ဗမာနိုင်ငံတချို့ပြည်စီထိုင်းရတဲ့ဆင်အမေရိကန်ပို့တယ်ဗျာအထယ်လိုက်တယ်ဗျာဂျပန်ကပို့တယ် EU ပို့တယ်အဲ့နိုင်ငံတွေကြားလိုက်ဗမာပြည်လည်းကြားမှာပဲတခုတော့ရှိတယ်ဗမာနိုင်ငံပါလဲဆိုတော့ self sufficient ကိုကိုကိုလုံလောက်လောက်နဲ့နေရဗျာတိုးလည်းမတိုးတက်ဘူးသမင်းစားဖို့တက်လောက်ပဲသူတို့ကအမြင်နဲ့လူတွေကိုမငတ်တချို့လည်းငတ်နေပါပြီလေအဲ့လောက်ပဲထားတဲ့ခါကျတော့ဒါလည်းကြီးမထူးဆိုတော့မှန်တော့မှန်တယ်ဒါပေမဲ့တော့ဝယ်တော့အပြင်လာမှာပဲနော်နောက်တစ်ခုသူတို့ပို့တဲ့ဟာတွေကနော်ကျွန်တော်တို့နိုင်ငံထွက်တဲ့ပို့တဲ့ပစ္စည်းတွေနောက်တစ်ခါပြန်သွင်းပစ္စည်းတွေအားလုံးဒီအခုတက်ဆင့်ကနော်စင်ကာပူဆိုလဲအမေရိကန်နဲ့အများကြီးဆက်သွယ်နေတာဒီလိုလဲဒီလိုပဲထိုင်းလဲဒီလိုပဲအိန္ဒိယလဲဒီလိုပဲအဲ့တော့အဲ့လိုဆက်ဆက်နေတဲ့ခါကျတော့အဲ့ဒီနိုင်ငံတွေကကြာလာမယ်ကြာလာကျွန်တော်နိုင်ငံလည်းဘာသာနဲ့ထူးခြားလို့ခံနိုင်မှာလဲသူလည်းကြာမှာပဲ
အမေရိကန်နိုင်ငံမှာ1980ခုနှစ်လယ်ပိုင်းနဲ့1980ခုနှစ်ဇန်ပိုင်းမှာကြုံခဲ့ရတဲ့စီးပွားရေးကျဆင်းမှုဟာ16လပဲကြာခဲ့ပါတယ်ဒီကနေ့ကြုံနေရတဲ့စီးပွားရေးကျဆင်းမှုကတော့အခုတည်းတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့အတွက်1930ခုနှစ်ကကြုံခဲ့ရတဲ့စီးပွားပြက်ကက်နောက်ပိုင်းမှာအရှိအကျဆုံးဖြစ်ပါတယ်အမေရိကန်စီးပွားရေးပညာရှင်အများစုကတော့ဒီကနေ့ကြုံနေရတဲ့စီးပွားရေးကျဆင်းမှုဟာ2010ခုနှစ်နှွေဦးပိုင်းလောက်မှပြန်နလန်ထူလာနိုင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။မြန်မာစီးပွားရေးပညာရှင်ဦးစိန်ထေးကလည်းအ ਨੇ စုံနှစ်နှစ်လောက်တော့ကြာလိမ့်မယ်လို့မှန်းဆထားပါတယ်
။အဲ့ဒီကရက်ဒီတော်တော်နဲ့ပြီးမှာမဟုတ်တကဘာလုံးရိုက်ခတ်တဲ့ခါကျတော့ဒီလိုရိုက်ခတ်မှုဒီအမေရိကန်နိုင်ငံက recover မရမချင်းရဖို့ဆိုလဲသူတို့ကပြောတာ ਨੇ စုံ at least နှစ်နှစ်လောက်မှအဲ့ဒီက recover ပြန်ရခဲ့ရင်အဲ့လိုမျိုးဖြစ်မှာဆိုတော့ဒါချက်ချင်းပြီးမသွားဘူးကြ။ဘယ်တိုင်းပြီးမဆိုဘူး။စီးပွားကတ်ဖြစ်ပြီးဆိုရင်နော်အဲ့စီးပွားကတ်ကဲဂျိုးဆက်ကချက်ချင်းလည်းပြီးမသွားဘူး။အ ਨੇ စုံကသူ့ရဲ့ပမာဏပေါ်မူတည်မှာနှစ်တိုနှစ်ရှိကြားတယ်။အမှဆိုပါစို့ ဟိုလာဒိုင်းပြည်ကအလွန်မတန်ချွတ်ချုံကြနေတိုင်းပြည်ကဖြစ်ဆိုရှင်တော့ရဲ၄၅၆လမပြီးဘူးဗမာပြည်ကြီးဗမာပြည်စီးပွားရေးကြတာဥနေဝင်ခေတ်ကနောက်ပိုင်းကနေ80လောက်ကစကြတယ်ခုထိတော့မတက်ပြင်လည်းမပြင်တော့ပိုးဆိုးတာပေါ့
မကြခင်ရပိုင်းတွင်အင်ဂျီရောမှာသမရတာဝဲစတင်ထမ်းဆောင်တော့မဲ့မစ္စတာအိုဘားမားကတော့ဒီစီးပွားရေးကြဆင်းမှုကိုအမြန်ဆုံးကင်တွယ်ဖြေရှင်းသွားမယ်လို့ပြောလိုက်ပါတယ
် There are no shortcuts or quick fixes to this crisis
ဒီစီးပွားရေးကြဆင်းမှုကိုရေရိုနီးလန်းနေနဲ့အလွယ်တကူဖြေရှင်းလို့မရဘူးလို့မစ္စတာအိုဘားမားကပြောသွားတာပါစီးပွားရေးကိုပြန်ထိန်းဖို့ဟာဒေါ်လာဘီလီယံပေါင်းများစွာသုံးစွဲဖို့လိုတယ်လို့အမေရိကန်စီးပွားရေးပညာရှင်တွေကလည်းပြောကြပါတယ်။မစ္စတာအိုဘားမားကလည်းသူ့မှာအစီအစဉ်တွေရေးဆွဲထားပါပြီတဲ့
။ At least 2.5 million jobs while rebuilding our infrastructure.
အနည်းဆုံးလူနှစ်တန်းခွဲလောက်အလုပ်ကံရအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ပြည်သူပိုင်းလန်ဒရာအဆောက်အုံတွေအကြီးအကျယ်တိုးချဲ့တည်ဆောက်သွားမယ်။စာတင်ကြောင်းတွေကိုအဆင့်မြင့်တင်မယ်။ပြည်သူတွေဆောင်တဲ့အခွန်ငွေကိုအမှန်ကန်ဆုံးနည်းနဲ့သုံးစွဲသွားမယ်ပြီးတော့အမေရိကန်ဟာကမ္ဘာမှာစွန့်အင်ဝယ်ယူမှုကြောင့်ငွေကုန်ကြီးကြအများဆုံးနိုင်ငံဖြစ်နေရကနေဒေါ်လာဘီလီယံပေါင်းများစွာတက်တာအောင်ဆောင်ရွက်သွားမယ်အရင်လမ်းဟောင်းအတိုင်းမသွားပါဘူးစသဖြင့်မစ္စတာအိုဘားမားကသူ့အစီအစဉ်တွေကိုစနေနေ့ကပြောသွားတာပါအကဲခတ်တွေကတော့သမ္မတဘုရှ်အနားယူချိန်မှာအေးအေးဆေးဆေးဖြောင်းဖြောင်းဖြူးဖြူးမရှိသလိုမစ္စတာအိုဘားမားသမ္မတတာဝန်စတင်ယူချိန်မှာလဲစီးပွားရေးကြဆင်းမှုဝန်ထုပ်ဝန်ပိုးကြီးကိုဘယ်လိုပဲပုံစကင်တွယ်ဖြစ်ရှင်းမလဲဆိုတာမျက်ခြေမပြတ်စောင့်ကြည့်နေကြပါတယ်ခင်ဗျာ